Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့ညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်အော်တိုဝါလာ29ရက်တောက်တာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုပ်ကနေတရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်းဂျီရက်စ်ဂျူလစ်ဆန်နဲ့မြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့တောင်းဆိုလိုက်ပါတယ်တမရကနေဒီလှုပ်ကြံခံမှုနဲ့ပတ်သက်တဲ့အရင်ကရှုတ်ဝတ်ထားတဲ့မှတ်တမ်းအချက်အလက်တော်များများကိုအမေရိကန်ဆိုရကကြေညာပြီးနေ့ကထုတ်ပြန်လိုက်ပါတယ်ဆီးရီးယားနိုင်ငံမှာပြီးခဲ့ဧပြီလ4ရက်နေ့ကစရိုင်းဒါရုတန်းငွေရည်နဲ့တိုက်ခိုက်မှုဟာဆီးရီးယားတမရအဆက်ဆိုရမှာတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်အရေးမှာလူအခွင့်အရေးချိုးဖောက်မှုတွေပြင်းပြင်းထန်ထန်ရှိနေတယ်ဆိုပြီးမြန်မာနိုင်ငံကိုဒဏ်ခတ်အရေးယူရေးဥပဒေမူကြမ်းချမှတ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေပေမဲ့တမရရဲ့အတီးပြုချက်ရဖို့စီးရုံးလှုပ်ရှားနေကြပါတယ်
Let me tell you how this tears at me. I'm looking at it and saying, if they will not allow third-party observers into the area where the worst...
အတက်လွတ်တော်မှတ် Richard Durbin ကျားနာပွဲမှာပြောကြားသွားတာပါ။တရင်နေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ် Miss Yan Healy ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့ဒီတရုတ်ကိုယ်စားလှယ်တဦးကနေပြီးတော့ဒီရခိုင်အရေးမှာဘယ်လိုမျိုးပါဝင်ဆောင်ရွက်နေသလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်နိုင်ငံသားဝန်ကြီးရက်စ်ဂျူလစ်ဆန်ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ပဋိပက္ခအဆုံးသတ်ရေးမြန်မာစိုးရရဲ့ကြိုးပမ်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရ Heather Nauert ကပြောပါတယ်ဒါပြင်ပဋိပက္ခဖြစ်ပွားရာဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်သတင်းယူခွင့်ပြုဖို့ကိုလည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုအပြည့်အဝရှိဖို့စတာတွေကိုလည်းတိုက်တွန်းခဲ့တယ်လို့ Newark ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမိရှုပ်ပြီးရွာသူရွာသားတွေကိုအရမကျင့်တပ်ဖြတ်လူရက်တယ်လို့ပြောပါရယ်။ဒါပြင်သူတို့နေရက်တွေကိုမပြန်နိုင်အောင်မိုင်းတွေထောင်ထားတယ်လို့လည်းဆိုပါရယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်ရေးတောင်ခံစား권မရှိဘူးလို့လည်းသူတို့ကပြောပါရယ်။ဒီတော့တွင်အမေရိကန်ဘာသာရေးခေါင်းဆောင်300ကျော်ကမြန်မာအစိုးရကိုလက်နက်မယောင်းချဖို့အစ္စရေးအစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါရယ်ခင်ဗျာ။
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြည်တွင်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေးသီဆိုသူ300ကျော်လောက်ကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်လူနေစုအပေါ်ရက်ဆက်စွာလူမျိုးတုံးတက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးကျင့်မှုတွေပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါစန့်ကျင်ကြောင်းကြာသပတေးတုန်းကထုတ်လိုက်တဲ့တောင်းဆိုချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးကျင့်ပေးနေတာတွေရပ်ဖို့ဘာသာရေးခေါင်းဆောင်တွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်နာဇီဂျာမန်တွေရဲ့ဂျူးတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောက်ဘရောမှာဆိုတဲ့စကားလုံးကိုသုံးပြီးတော့လူနည်းစုတွေအကြမ်းဖက်ခံရမှုကိုအခုအခါမှာရည်ညွှန်းပြီးတော့ပြောဆိုသုံးလုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတောင်းရှိသူတွေကပြောပါတယ်ရှင်။
ရှင်းနေအတွက်အဆိုပြုထားတဲ့တရုတ်နဲ့ရှီတောင်အရှာနိုင်ငံတွေရဲ့ပင်လယ်ရေကြောင်းပူးတွဲလေ့ကျင့်မှုအနေနဲ့တောင်တရုတ်ပင်လယ်အရေးအငင်းပွားမှုတောင်မတင်ရေမကျဖြစ်နေတာကိုရော်ပါစေမှာဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကပြောပါတယ်ဒီအဆိုပြုချက်အနေနဲ့ သဘောထားကွဲလွဲခဲ့သူတွေကိုယ်တိုင်ရှေ့တန်းထွက်မြေနဲ့ချင်းဆိုင်တွေ့ဆုံပြီးတော့ဘုံကိစ္စရည်တွေအတွက်အတူတကွလှုပ်ဆောင်နိုင်ကြမှာဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ပါတယ်စင်ကိုကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ဟာတရုတ်နဲ့အာဆီယံ10နိုင်ငံကြားပထမဆုံးအချိန်စီးရေးလက်ချက်မှုပြုလုပ်ဖို့အတွက်စီစဉ်ဖို့တနင်္လာနေ့ကသဘောတူခဲ့တယ်လို့စင်ကိုကာကွယ်ရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အာဆီယံအဖွဲ့ကတော့စင်ကိုနိုင်ငံကရှင်းနစ်ကြရင်ဥက္ကဋ္ဌဖြစ်တဲ့ဥဆောင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တွင်သူတို့ရဲ့ကမ်းခြေဆောင်တပ်တွေနဲ့စစ်အင်အားကိုတိုးချဲ့ခဲ့တာကြောင့်အရှိတောင်အရှနိုင်ငံ၄နိုင်ငံနဲ့တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါတောင်တရုတ်ပင်လယ်တွင်းသဘောဝါတံငွေတန်ဇာတာတွေနဲ့ရေသဝါပေါ်ကျွေးွားတဲ့ဒီတောင်တရုတ်ပင်လယ်တွင်းကစတူယန်ကီလိုမီတာ3000ခွဲရှိတဲ့ရေပိုင်နက်ကိုဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေကြပြီးတော့တရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးဟာသူတို့ပိုင်ဆိုင်တာဖြစ်တယ်ဆိုပြီးတော့ပြောနေတာဖြစ်ပါတယ်အခုလိုပူးတွဲစီရေးလက်ချက်မှုတွေလှုပ်လိုက်တဲ့အတွက်ရေတပ်တော်ဝင်ရှိသူတွေတဦးနဲ့တဦးအပြန်အလှန်တွေ့ဆုံပြီးတော့တန်တရားတွေကိုခြေဖြတ်နိုင်မှာဖြစ်တယ်လို့စင်ကာပူနိုင်ငံကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာလေ့လာသူသုံးသပ်သူတဦးကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဖြစ်တဲ့ John F. Kennedy လှုပ်ကြံခံရမှုနဲ့ဆက်ဆက်တဲ့စာရွက်စာရဲအနေနဲ့မှတ်တမ်းတွေကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ပြီဖြစ်ပါတယ်။အမျိုးသားမော်ဂွန်တိုက်ကနေကြာတာပြင်းနေတော့ခွင့်ပြုလိုက်တဲ့ဒီယာနဲ့ချီတဲ့မှတ်တမ်းဖိုင်တချို့ကိုတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလုံးမှာတော့ခေတ္တလျှို့ဝှက်ထားဖို့သမ္မတ Trump ကညွှန်ကြားထားပါတယ်။လုံခြုံမှုအကြောင်းစာတမ်းပြုစုမှုတွေမှာအယုံဆိုင်ရေးသားကြတာကတော့သမ္မတ Kennedy က Dallas မြို့ကိုနိုဝင်ဘာလ22ရက်1963ခုနှစ်တုန်းကမသွားခင်နှစ်လအလိုမှာနေနေမချင်းကြီးဆက်တဲ့မက္ကဆီကိုနိုင်ငံကိုသူ့ကိုလုံခြုံသူ Lee Harvey Oswald သွားရောက်ခဲ့တဲ့အချက်ပဲဖြစ်ပါတယ်သမရကန်နဒီလောက်ချက်ခံရပြီးနောက်ပိုင်းမှာအငင်းပွားပွေရာလျှို့ဝက်ပူပေါင်းကြံစီချက်စတာတွေထွက်ပေါ်လာခဲ့ပါတယ်။ဖမ်းမိတဲ့တနတ်သမား Oswell ကကန်နဒီကိုလောက်ချက်နဲ့တကူတော်တနတ်သမားဖြစ်ပြီးတော့ Oswell ကိုရဲကဖမ်းထားစဉ်နှစ်ရက်အကြာမှာ Oswell ကိုတတ်ခဲ့တဲ့ဒေတာတွင် Night Club ပိုင်ရှင် Jack Ruby ဟာလည်းတကူတော်ဆောင်ရွက်ခဲ့တာဖြစ်ကြောင်း American တရားရုံးချုပ်ရဲ့တရားသူကြီးချုပ် Al Warren ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ဆယ်လကြာစစ်ဆေးမှုကနေပြီးတော့သမရကန်နဒီလောက်ချက်ခံရမှုအပေါ်ကောက်ချက်ချခဲ့ပါတယ်။2013ခုနှစ် Call Up Bluetooth စစ်တမ်းအရာဒီလောက်ကြံမှုမှာ Oswell အပြင်ကြံစီသူတခြားသူတွေလည်းပါဝင်တယ်လို့ယူဆကြောင်း American နိုင်ငံသားအများစုကယုံကြည်တယ်လို့တွေ့ရပါတယ်ရှင
် UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Syria နိုင်ငံမှာပြီးခဲ့တဲ့ April 4ရက်နေ့ကလူတွေတည်နေတဲ့စရင်ဓာတုဓာတ်ငွေရည်နဲ့တိုက်ခိုက်မှုဟာ Syria သမ္မတ Bashar al-Assad ဆိုရမှာတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။တဘုံတွေထိန်းချုပ်တဲ့ခန်းရှိခူးမြို့ကိုအစိတ်တန်းငွေတွေနဲ့တိုက်ခိုက်မှုကြောင့်ရဲသားအများပြားတေဆုံးတာတွေနောက်မကျန်းတာတွေဖြစ်ခဲ့ပြီးတဲ့နောက်၃ရက်အကြာမှာတော့အမေရိကန်ကစီးရီးယားစစ်အခြေစိုက်ခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီးရီးယားဆိုရဟာအစိတ်တန်းငွေတွေနဲ့တိုက်ခိုက်တဲ့နေရာမှာအဲ့ဒီစစ်ခန်းတွေကိုအသုံးပြုခဲ့ဘူးတယ်လို့အမေရိကန်ဆိုရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေစီကိုကြာသပတေးနေ့ကပေးပို့လိုက်ပြီးတော့ VOA ကပါရရှိထားတဲ့စာမျက်နှာ33မျက်နှာပါအစီရင်ခံစာမှာတော့ကုလသမဂ္ဂနဲ့ဓာတ်ရုလက်နဲ့စောင့်ကြည့်တဲ့ဓာတ်ရုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကဒီဓာတ်ရုလက်နဲ့တွေကိုဘယ်လိုထုတ်လွှတ်လိုက်သလဲဆိုတာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလန်းရှင်မျိုးကိုစမ်းစစ်ခဲ့ကြတယ်လို့ပြောထားပါတယ်အဲ့ဒီကနီလန်းနှစ်ခုကဖြစ်နိုင်တယ်လို့သူတို့ကကောက်ချက်ချခဲ့ပြီးတော့တစ်ခုကတော့လေထဲကနေဘုံကျတဲ့အချိန်မှာစရင်တန်းငွေတွေထုတ်လွှတ်လိုက်တာဖြစ်ပြီးနောက်တစ်ခုကတော့ပောက်ကွဲတဲ့အချိန်မှာတန်းငွေတွေထွက်လာတာဖြစ်တယ်လို့ဆိုပါတယ်။ဓာတ်ပုံတွေဗီဒီယိုတွေဂျိုဒုကရရှိတဲ့ရုပ်ပုံတွေနဲ့မှုခွင့်ပညာရှင်တွေရဲ့သုံးသပ်ချက်ကိုပြန်လည်သုံးသပ်ပြီးတဲ့နောက်မှာတော့လေထဲကနေဘုံကျချပြီးတဲ့နောက်အဲ့ဒီကနေစင်ကဲပောက်ကွဲရာကနေလူတွေတည်ဆုံးခဲ့တာဖြစ်နိုင်ခြေရှိတယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ။
ကမ္ဘာပေါ်ကအဆိုးရွားဆုံးလို့ဆိုနိုင်တဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်မြောက်ကိုရီးယားတာဝန်ရှိသူ9ယောက်နဲ့အဆိုးရွားအဖွဲ့3ဦးကိုအမေရိကန်ပြည်အောင်စုကအမိမဲစီးရင်နဲ့ထည့်သွင်းလိုက်ပါတယ်။မြောက်ကိုရီးယားစစ်သားတွေကိုပြည်ပနိုင်ငံတွေမှာအဓမ္မခိုင်းစေပြီးတော့သူတို့လုပ်ခကိုအဆိုးရွားထံပြန်ပို့ရတဲ့စစ်စင်ရေးအပါအဝင်မြောက်ကိုရီးယားစစ်တပ်လုံခြုံရေးအလုံသမားရေးရာနဲ့တန်တမန်နေရာချထားရေးကဏ္ဍတွေကတာဝန်ရှိသူတွေအပေါ်အမေရိကန်နိုင်ငံသားရေးဌာနနဲ့ဗန္ဓာရေးဌာနတို့ကစီးပွားရေးပိတ်ဆို့တက္ကသိုလ်မှုတွေချမှတ်ထားပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနောက်ပိုင်းမှာ တချို့ကိစ္စတွေမှာဆိုရင်မြောက်ကိုရီးယားကကင်တွယ်မှုပျောက်ပြောင်းလာပြီးတော့မူဝါဒဆိုင်ရာပြောင်းလဲမှုတွေလည်းတွေ့နိုင်တဲ့အကြောင်း American Democracy လူခွင့်ရင်းနဲ့အလုံသမားရေးရာဆိုင်ရာဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Busby ကစာတပေးနေတဲ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့မှတွားရောက်ခဲ့ပြီးတော့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတွေမြောက်ကိုရီးယားနျူကလ িয়ার ရဲ့လက်နက်အစီအစဉ်ကိုတုံ့ပြန်တဲ့နေရာမှာဓာတ်ရိုက်ပါဝင်ပတ်သက်နေတဲ့အမေရိကန်စစ်တပ်ရဲ့တပ်မှုကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲနောက်တော့ကာကွယ်ရေးဝန်ကြီးမက်ဒစ်ဟာမြောက်ကိုရီးယားနိုင်ငံတဲကိုကြီးပွားတဲ့နိုင်ငံတွေဆက်မှရှိတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်အကြက်ခတ်စောင့်ကြည့်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒါပြင်ဝန်ကြီးမက်ဒစ်ဟာနိုင်ငံကြားကစစ်မဲ့ဆောင်ဖြစ်သတ်မှတ်ထားတဲ့နေရာကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားဘက်ချမ်းကနေအဲဒီကိုလာရောက်ကြတဲ့ခီးသွားတွေကလည်းဝန်ကြီးမက်ဒစ်စစ်မဲ့ဆောင်လာရောက်တာကိုကြည့်ရှုခဲ့ကြပါတယ်။မြောက်ကိုရီးယားပြဿနာနဲ့ပတ်သက်ပြီးတော့တန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့အတွက်သမ္မတ Trump အစိုးရကတွန်းအားပေးနေတာကိုဝန်ကြီးမက်ဒစ်ကဒီခီးစဉ်အတွင်းမှာထပ်လဲလဲပြောကြားသွားခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့ဖြစ်နိုင်ရှိတဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကြီးတွေအပါအဝင်အမေရိကန်ပြည်ထောင်စုထိရောက်အောင်ပြစ်နိုင်တဲ့ဒုံးကြီးတိစောက်မှုကိုမရက်တန်ဘူးဆိုရင်စေးရရေးယူနိုင်အောင်အမေရိကန်အနေနဲ့လည်းပြင်ဆင်ထားတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ခင်ဗျာ။
အမေရိကန်စစ်တပ်အင်အားကိုပြတာတဲ့အနေနဲ့ပစိဖိတ်သမုဒ္ဒရာတွေကိုနောက်ဆီလေ့ကျင့်မှုတွေအတွက်သုံးနိုင်မဲ့လေယာဉ်တင်သင်္ဘော၃စီးကိုဆီလွှတ်လိုက်ပါတယ်။စစ်သင်္ဘောတွေဖြစ်ကြတဲ့ USS Nimitz, USS Ronald Reagan နဲ့ USS Theodore Roosevelt တို့ကိုဒီလိုညင်အားထထားပေးဖို့စီစဉ်နေတာကြားပြီးဖြစ်ကြောင်းပင်တဂိုတာဝန်ရှိသူကကြားသာရင်းတွေကပြောဆိုပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်တော့ပြောမသွားပါဘူး။ဒီသင်္ဘော၃စီးအတူတူစီးရေးလေ့ကျင့်နိုင်မဲ့အခွင့်အရေးရခဲ့တဲ့အတွက်ဒီလိုအခွင့်အကြုံတုံးဆောင်ရွက်တာဖြစ်ကြောင်းဒုတိယဗိုလ်ချုပ်ကြီး Kenneth Magazine ကပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုရန်နိုင်တဲ့မတ်အီတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရေဂျာမူစလင်တိမ့်တဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အထိအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုဖိအားပေးနိုင်မယ့်နည်းလမ်းတွေကို American Congress လွှတ်တော်အမတ်တွေစဉ်းစားနေပါတယ်လွှတ်တော်အနေနဲ့တီးခြားဒဏ်ခတ်အရေးယူမှုဥပဒေကြမ်းချမှတ်နိုင်ဖို့ကြိုးစားနေပေမဲ့ဒီဆုံးဖြတ်ချက်အမြန်ဆုံးတက်ရောက်ဖို့ကသမရအမိတ်ပေါ်မှာမူတည်ကြောင်းဒီအရေးစီးရင်လှုပ်ရှားသူတွေကပြောပါတယ် VOA သတင်းနောက် Catherine Gibson ပေးပို့တဲ့သတင်းကို Mackin Phew တွေကပြောပြမှာပ
ါရိုဟင်ဂျာမွတ်စလင်တွေထောင်ထဲချပြီးအသက်ခံရမတရားပြုကျင့်ခံရတာတွေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရတာတွေကိုရပ်တန့်ရလိမ့်မယ်လို့ဆိုပြီးတော့ဒီထွက်အပြေရှာဖို့လွတ်တော်မတ်တွေကဖိအားပေးလှုပ်ဆောင်နေကြတာပ
ါ Let me tell you how this tears at me I'm looking at it and saying if they will not allow third party observers into the area
ကျွန်တော်ကြားမိပါတယ်အဆိုးအဝါဆုံးဖြစ်ပျက်တဲ့နေရာတွေလူဝင်ကြတွေအဆိုးဆုံးဖိနှိပ်ခံရတဲ့နေရာတွေကိုကျင်ပလည်လာသူတွေလာရောက်စုံစမ်းခွင့်မပြုဆိုရင်ကဘာကြီးတွေနဲ့ဒီနိုင်ငံတွေကိုအမေရိကန်ဒေါ်လာတွေဘာကြောင့်ပေးဝင်သင့်တော်မလဲဗျာ
ဒီမိုကရက်ထက်လွတ်တော်အမတ် Richard Durbin ပြောသွားတာပါ Roger 6သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးစေခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်အထက်လွတ်တော်မှာချမှတ်နိုင်ဖို့အတွက် Mr. Durbin ကပူရဲဦးဆောင်ကြိုပမ်းနေတာပ
ါ We don't want to wait for the passage of this resolution as symbolic as it may be We want
to ရောက်ကူဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြားလာမယ့်အချိန်ဒီကျွန်တော်စောင့်မနေချင်ပါဘူးဖြည့်ရှင်းခံရမှုတွေကိုအခုပဲတွေ့ချင်ပါတယ်ဒီဆိုရနဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုခုလှုပ်ဆောင်လာဖို့ကျွန်တော်တောင်းဆိုထားပါတယ်
။ဒါပေမဲ့ဒီကိစ္စထိန်းကြီးလှုပ်ဆောင်တဲ့အနေနဲ့ဒေါအောင်ဆန်းစုကြည်အပေါ်မှာဖိအားမပေးဘူးအထက်လွတ်တော်မှ Mitch McConnell ကပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောဆိုထားတာရှိပါတယ
်။ I don't favor passing a resolution going after her
သူ့ကိုဖိအားပေးတဲ့ဆုံးဖြတ်ချက်မျိုးကိုကျွန်တော်မထောက်ခံပါဘူး။သူဟာမြန်မာနိုင်ငံကိုစစ်အာဏာရှင်လက်အောက်ကနေကျွန်တော်တို့မျှော်လင့်တဲ့အခြေအနေတစ်ခုရောက်အောင်လှုပ်ဆောင်ရမှာကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ဖြစ်ပါတယ
်ဒီမိုကရေစီအခြေခံတဲ့အဖွဲ့အစည်းတွေကိုခြံထားပြီးဖိအားပေးနိုင်မဲ့နည်းလမ်းတွေကိုလွှတ်တော်အနေနဲ့စဉ်းစားရမှာမြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေထွက်ပေါ်လာပါတယ်ရိုဟင်ဂျာရဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဆိုင်မွန်ဘီလ်နက်စ်ကအခုလိုပြောပါတယ
် We've been having some very productive conversations with different representatives and senators offices
ထောက်အောင်လွှတ်တော်ရုံးတွေကလွှတ်တော်အမတ်တွေနဲ့ရလက်ကောင်းမွန်တဲ့ဆွေးနွေးမှုတွေကျွန်တော်တို့ရှိခဲ့ပါတယ်။လွှတ်တော်နဲ့အစိုးရကိုကျွန်တော်တို့တိုက်တွန်းနေတာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့မြန်မာနိုင်ငံထဲမှာရှိတဲ့စစ်တပ်စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ပါ
။ဒ နိုင်ငံခြားရေးဌာနနဲ့မကြခင်ကသူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်ရတယ်လို့ Billness ကပြောပါတယ်
။ Burma is an issue that cuts across party lines.
မြန်မာရေးနဲ့ပတ်သက်လာရင်ပါတီတွေနိုင်ငံရေးအတွေးခေါ်ကွဲလွဲမှုတွေဆိုတာလည်းမရှိတော့ပါဘူး
။လွတ်တော်မဲ့တွေဆောင်ရွက်နိုင်မဲ့နည်းလမ်းတစ်ခုကတော့အရင်သမ္မတဥပမာလက်ထက်ပြီးခဲ့တဲ့နှစ်တုန်းကဖယ်ရှားပေးခဲ့တဲ့မြန်မာနိုင်ငံတဲကနေကြောက်မြက်ယန္တနာတွေတင်ဖို့ရောင်းချခွင့်ပိတ်ပင်ချက်ကိုအခုတခါမှပြန်လည်ပြဋ္ဌာန်းတာဖြစ်ပြီးတော့ဒါမှသာမြန်မာစစ်တပ်လက်ထဲရောက်သွားမဲ့ငွေကြေးတွေကိုဟန်တားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကအကြီးဆုံးမွတ်စလင်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Council on American Islamic Relations အဖွဲ့ကအမီနာဆာဖီကပြောပါတယ
် We would like to make sure that we do not provide any military assistance or military aid to the Myanmar military
မြန်မာစစ်တပ်လက်ထဲဘလို့စစ်ရေးအကူအညီထောက်ပံ့တွေမှရောက်မသွားအောင်ကျမတို့လုပ်ရပါမယ်ငွေကြေးဆိုင်ရာအပြန်အလှန်ဆက်ဆံမှုတွေသူတို့ရဲ့ကုန်ပစ္စည်းတွေကိုအားပေးတာတွေမလုပ်သင့်ပါဘူ
းအမေရိကန်ရဲ့လက်ရှိနိုင်ငံရေးအနေအထားကြောင့်မွတ်စလင်တွေကြုံတွေ့နေရတဲ့အချက်အသေးပေါ်မှာစိတ်ဝင်စားမှုနည်းစေတယ်လို့လဲဆာဖီကပြောပါတယ
် There's just a lot going on internally in the United States that kind of limits our ability to be as engaged as we would have been necessary
လက်ရှိအမေရိကန်ပြည်တွင်းရေးမှာကြုံတွေ့နေရတဲ့ကိစ္စရတွေကလည်းအများကြီးရှိတာကြောင့်တခြားအခြေအနေတခြားအစိုးရအုပ်ချုပ်ရေးတခုခုအောက်မှာဆိုရင်တော့ကျမတို့ပိုးပြီးထိတွေ့ဆောင်ရွက်နိုင်ပါတယ်
လူခွင့်ရင်းနဲ့ပတ်သက်လာရင်ကွန်ဂရက်စ်လွှတ်တော်မှာအကြေလောင်ဆုံးဝေဖန်ပြောဆိုလေးရှိတဲ့ Republican အောက်လွှတ်တော်အမတ် Chris Smith ကတော့သမ္မတ Trump အစိုးရအနေနဲ့အခုကိစ္စမှာနှိမ့်မှန်လမ်းမှန်ကြိုက်တွယ်နေတယ်လို့ပြောပါတယ
် President and you know his team Rex Tillerson I think gets it and gets it well as to what's actually happening
သမ္မတနဲ့သူ့ရဲ့အဖွဲ့ Rex Tillerson တို့အနေနဲ့ဘာတွေဖြစ်နေတယ်ဆိုတာကိုကောင်းကောင်းနားလည်ထားပါတယ်ဒါကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ဆက်ပြီးတွန်းအားပေးသွားဖို့ပါပဲ
ဒီလိုမတောင်းဆိုဘူးဆိုရင်ကဘာကြီးနဲ့ဆက်ဆံရမှာပါတရားမှုတွေရှိလာနိုင်တယ်လို့လွှတ်တော်အမတ်ဂျာဗင်ကလည်းပြောပါတယ
် Here is a Muslim population that is clearly being persecuted
in a Muslim state နိုင်စင်ညီမခံနေရတာပါဒီဘောမှာမရက်ဒီဘူးဘာမှမပြောဘူးကိုလုံးနိုင်တာမလုပ်ကြဘူးဆိုရင်ကဘာတော်မှာရှိတဲ့တခြား Muslim အများပြားကပါလွယ်မှာကောက်ယူပြီး Muslim နိုင်ငံနေနဲ့ဆက်ဆံရေးမှာထိခိုက်မှုတွေဖြစ်လာနိုင်ပါတယ
်ကဘာတော်ကရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုကဘာကြီးကစောင့်ကြည့်နေတာကြောင့်လဲလွှတ်တော်မတ်တွေကအခုလိုမှတ်ချက်ပေးပြောဆိုနေကြတာဖြစ်ပါရဲ့ရှင်
။မက်ကင်ဘူးတွေပြောပြခဲ့တာပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီကပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြာသာပြင်းနေကတိုက်တွန်းလိုက်ပါရယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းကိစ္စတစ်ခုမဟုတ်တော့ဘဲနိုင်ငံရဲ့နယ်နိမိတ်ကိုကျော်လွန်ခဲ့ပြီးဖြစ်ကြောင်းနယူးယောက်မြို့ကဒီကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မိုင်းအင်ဂျင်နိုင်ကကောက်နှုတ်တင်ဆက်ထားတာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကဂျားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်။
And I recommended that the Security Council issue a strong resolution and to have
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်
။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုအကြံပြုပါတယ
်။ By saying a Security Council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။ဒီဆုံးဖြတ်ချက်ထဲမှာလဲမြန်မာတပ်မတော်အပါဝင်လုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ
်။မောင်းတော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကလေးကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးအထိရှိနေကြောင်းဒီနှစ်ဖေဖော်ဝါရီလကလေးကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလဲရန်ဟီလီကပြောပါရယ်အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို Ethnic Cleansing လူမျိုးတုံးရှင်းလင်းမှုဖြစ်သတ်မှတ်ထားတာနဲ့ပတ်သက်လို့ရန်ဟီလီရဲ့အမြင်ဘယ်လိုရှိပါသလဲလို့သတင်းတောက်တူမေးမြန်းရမှာတော့
Well, as I've said in my report, hundreds of thousands of people do not choose to flee from their homes to live in.
ကျမရဲ့အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းတိမ့်နေချီတဲ့ဒေသခံတွေဟာသူတို့နေရင်တွေကနေဆွန့်ခွာထွက်ပြေးပြီးဆိုးဝါးရတဲ့ဒုက္ခတွေစခန်းတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူး။သူတို့ရဲ့အသက်အန္တရာယ်ကိုချိမ့်ချောက်ခံရလို့ဖြစ်ပါတယ်။အခုချိန်ထိလည်းလူတွေထောင်နေချီဆက်ပြီးထွက်ပြေးနေရဆဲဆိုတဲ့သတင်းတွေကြောင့်ကျမအလုံးကိုစိုးရိမ်မကင်ဖြစ်မိပါတယ်။ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလား ဒါမှမဟုတ်လူမျိုးတုံးရှင်းလင်းမှုလားဆိုတဲ့အတိပဲအတိအကျသတ်မှတ်ပြဋ္ဌာန်းမှုထက်စာရင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ
်။ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းရေးကိုကြော်ပြီးနိုင်ငံတကာအထိရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ
်။ There is widespread of hate speech, particularly that is directed at the Rohingya.Which amounts to incitement of hostility
မြန်မာနိုင်ငံထဲမှာအထူးသဖြင့်ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအမုန်းတရားပြန့်ပွားအောင်ဖန်တီးတာတွေရှိပါတယ်။ရန်လိုမုန်းတီးမှုသာမကအကြမ်းဖက်မှုတွေဖြစ်ပွားအောင်မှလှုံ့ဆော်မှုအများအပြားရှိခဲ့ပါတယ်။ရိုဟင်ဂျာဆိုတာတိုင်းရင်းသားတွေမဟုတ်တဲ့အတွက်သူတို့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုမြန်မာလူမျိုးတွေရဲ့စိတ်ထဲထင်မှတ်အောင်နှစ်ပေါင်းများစွာစီယုံသိမ်းသွင်းခံခဲ့ရပါတယ်။
တဆက်တည်းပဲလက်ရှိပြည်တွင်းမှာဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကျင်းပနေတာနဲ့ပတ်သက်လို့လည်းရဟီလီက
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
ဒါကြောင့်မြန်မာအစိုးရကိုတောင်းဆိုချင်တာကအခုလက်ရှိပြုလုပ်နေတဲ့ဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကိုအသုံးချပြီးမလိုမုန်းထားမှုတွေနဲ့တည်ယူတမ်းမှုတွေကိုတိုက်ဖြတ်ရမှာဖြစ်ပါတယ်ဒါအပြင်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြဋ္ဌာန်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတည်ကြအောင်ဆောင်ရွက်ဖို့မြန်မာဆိုရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသူ့အနေနဲ့စိုးရိမ်မိကြောင်းသတင်းတောက်တွေကိုပေါမောက်ခရန်ဟီလီကပြောကြားခဲ့ပါတယ်ရှင်။
တော်ရရှိမြန်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိမ့်နေကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရရဲ့လိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-9-9-5-5-4ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါရခင်ဗျာ
VOA ကတောင်းကြနေညနေခင်းအစီအစဉ်တွေဆက်ပြီးတင်ဆက်နေပါရခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားသူတွေရဲ့အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအာရှရေးရာအထူးသံတမန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်တရုတ်နိုင်ငံဟာဒုက္ခသည်အရေးမှာပါဝင်လာတယ်လို့ရခိုင်အရေးနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီတင်းမှာမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့အရေးမှာလည်းအဓိကအခန်းကဏ္ဍကပါဝင်နေတာပါနိုင်ငံကအဆက်ဆံရေးမှာတရုတ်ကဘာကြောင့်ဒီလိုပါဝင်နေပါသလဲ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားတာ
ပါဟုတ်ကဲ့တရုတ်နိုင်ငံကအာရှရေးရာအထူးသံတမန်ဆွန်ကော့ရှန်ဟာဗိုဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်ရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဆွေးနွေးခဲ့ပါတယ်အထူးသံတမန်ဆွန်ကော့ရှန်ဟာလွန်ခဲ့တဲ့6လဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်4သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း1,000,000လောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝင်ကြီးရှာဟီဒူဟိတ်ကဗိုလ်ထူးနေကတွေ့ဆုံစဉ်တရုတ်တန်တမန်ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကူမင်းမျိုးကဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်။
ဒီကအခုသူတို့ရဲ့အင်ဂျင်နီယာပေါ်လစီပေါ်ကြနိုင်ငံရေးပေါ်လစီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစီကိုကျင့်သုံးပါတယ်လက်ဦးမှုရှိတဲ့ပေါ်လစီဆိုတာအရင်တော့လို low profile ပေါ်တိုးတိုးတက်တက်နေတော့တာဟာမဟုတ်ဘူးနဲ့သူကလက်ဦးမှုရှိတာဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလုပ်ကိုင်တာတဲ့အဲတန်ကင်းတမန်ကြီးလောက်ဆောင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပြောတာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်တဲ့နိုင်ငံဟာဒီအလုံးပေါင်းတက်တာပဲ
တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းခွင့်နဲ့ရေနံပိုင်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တည်ဆောက်ရေးလုပ်ငန်းတွေအပြင် AR မြစ်ဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပုံမှုအလေးထားနေတာဖြစ်နိုင်ကြောင်းဆက်ပြောပါတယ်
။အဲ့ဒီဘင်္ဂလားဒေ့ရှ်ကအထယ်အဝတ်လုပ်ငန်းတွေအားလုံးတော့နည်းနည်းဟာဆက်ရနေကြတော့များများဟာဒီရုပ်ဝါရင်းနှီးမှန်ထားတာဖြစ်တယ်။ပြီးတော့ပိုလာမဇင်းညာန်းတစ်ခုကမမာတီနဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်မဲ့လမ်းမကြီးလည်းရှိတာပေါ့။အဲ့ဒီစီမံကိန်းကြီးဘာတွေအတွက်သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့အဆင်ပြေဖို့လည်းလုပ်သေးတယ်လို့အဲ့ဒါတွေကြောင့်ဝင်ရောက်ဆွေးနွေးရမယ်ဒီချက်ကပမာတီဒီနဲ့ငင်းရရရဖို့လိုတယ်နှိမ့်ချက်ကပမာတီနဲ့ဘင်္ဂလားဒေ့ရှ်ကချစ်တီရေးရပြတ်သွားလို့မရဘူးလို့အဲ့ဒီဟာတွေအားလုံးပါပါတယ
်ကုလသမဂ္ဂစည်းရုံးတွေရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်6သိန်းကျော်ထွက်ပြေးတိမ်းရှောင်သွားတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့အတွက်ဆုံးဖြတ်ချက်ချမှတ်အခြေအနေရှိနေပါတယ်ကျေးဥနိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အနေအထားကိုတင်လိုက်ပြီလေလည်းပြီအခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီလုံခြုံရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေတဲ့ကတော့စိတ်တော့ထိရောက်ဖြစ်လာမှာတော့မထင်ဘူးလေစရတဲ့ကတော့နိုင်ငံကမြန်မာပြည်ရဲ့ဒီကန့်တဲ့ဘုံကိုသူလက်ခံမှလည်းပြောပြီးသားပေးချပေါ့လုံခြုံရေးကောင်စီမှာသူအကောက်ကပေးတာပဲပေးချတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေးဇူးတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ်
ပြီးခဲ့တဲ့ဂျပိုင်းတွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်အစည်းအဝေးကျင်းပခဲ့တယ်လို့သဘောတူညီချက်10ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ်။
ဒီရေသတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ဖြည်းဖြည်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်အတွင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ဖတ်သက်ပြီးတော့စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ပြည်ပခါရီအဆုံးသက်ရေးမြန်မာစိုးရရဲ့ကျိုးပန်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပြည်ပခါရီကြောင့်နေရက်ဆုံးခွာထွက်ပြေးသူတွေနေရက်ကိုလုံခြုံပေးကင်းစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာ Tillerson ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်း John F. Kennedy လောက်ကြံခံမှုနဲ့ပတ်သက်ပြီးတော့အရင်ကရှုတ်ဝတ်ထားတဲ့စာရွက်စာတမ်းမှတ်တမ်းရပေါင်းများစွာကိုအမေရိကန်ဆိုရကကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီတဲကမှတ်တမ်းဖိုင်တချို့ကိုတော့လုံခြုံရေးစိုးရင်ကြကြောင်း Let Law မှာခိတရှုတ်ဝတ်ထားဖို့ကိုလည်းသမ္မတ Trump ကညွှန်ကြားခဲ့ပါတယ်ခင်ဗျာ။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့ April 4ရက်နေ့ကလူတွေတည်စီတဲ့ Syrian Daru တန်းငွေရည်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတ Bashar al-Assad ဆိုရမှာတောင်းဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီး James Mattis ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့တွားရောက်ခဲ့ပြီးတော့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတောင်းဝန်ရှိသူတွေမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုတုံ့ပြန်တဲ့နေရာမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့ American တန်ဖိုးကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှူးမီးပန်းလုတဲ့ဆဲဥနာမှာခြာသပတေးနေ့ကလူ48ယောက်တည်းဆုံးခဲ့တဲ့မီးလောင်ကျမ်းမှုဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုသိနိုင်ဖို့အတွက်ဒီကနေ့မှာစုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကြီးဆုံးကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားပေါင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းဒိုမီတာ16.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.